ပါကစ္စတန်နိုင်ငံမှာအစိုးရပိုင်ရုပ်မြင်သံကြားဌာနတစ်ခုကိုတင်ပိုက်ပြီးရုပ်သံအစီအစဉ်လိုင်းတွေကိုဖျက်တောက်ခဲ့တဲ့ရာနဲ့ချီတဲ့အစိုးရဆန့်ကျင်ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကဖယ်ရှားခဲ့ပါတယ်။ဝန်ကြီးချုပ်နဝရှရစ်ချင်းပေးဖို့အတွက်တောင်းဆိုကြတဲ့ဆန္ဒပြသူတွေဟာပါကစ္စတန်ရုပ်သံဌာန PTV ကိုဒီကနေ့ပဲဝင်ရောက်သိမ်းယူခဲ့ကြတာဖြစ်ပါတယ်။အခုလိုဆန္ဒပြသူတွေအစ္စလာမဘတ်ကသူတို့ရုံးခန်းတွေကိုဝင်ပြီးသိမ်းနေတဲ့ပုံတွေကို PTV ရုပ်သံဌာနကတရိုက်ထုတ်လွှင့်ပြသခဲ့တာပါ။တနင်္လာနေ့အစောပိုင်းမှာလည်းဒုတ်တွေဂဲတွေကန်ဆောင်ထားတဲ့ဆန္ဒပြသူတွေကအစ္စလာမဘတ်မှာရဲတွေနဲ့ထပ်ပြီးရင်ဆိုင်အထိကျုံတွေဖြစ်ပွားခဲ့တာပါ။ဝန်ကြီးချုပ်နဝရှရစ်နှုတ်ထွက်ပေးဖို့အတွက်ဆန္ဒပြနေကြတာသတင်းပတ်တော်ကြားနေပါပြီ။မိုးတဲတဲမဲမဲရွာနေတဲ့ကြားကပဲဆန္ဒပြသူတွေဟာအစ္စလာမဘတ်မြို့ကဝန်ကြီးချုပ်ရဲ့နေအိမ်ကိုချီတက်ဖို့ရဲတွေတမ်းမြစ်ထားတဲ့အဟန့်တားတွေကိုဖျက်ဆီးဖယ်ရှားခဲ့ကြတယ်။ဒါမို့ရဲတွေကလည်းမြေယူပုံနဲ့ပြန်လည်ပစ်ခတ်ခဲ့ကြပါတယ်။ပါကစ္စတန်တိုက်ခိုက်ခံဆောင်အင်မရမ်ခန်းကတော့ဝန်ကြီးချုပ်ယာရုကနေနှုတ်ထွက်မပေးမချင်းအစိုးရဆန့်ကျင်ဆန္ဒပြပွဲတွေကိုဆက်ပြီးလုပ်သွားမယ်လို့ကတိပြုပြောဆိုလိုက်ပါတယ်။ဒါအပြင်ဆန္ဒပြသူတွေပေါ်မှာတရားမဝင်ချိန်မုံမှုတွေကိုအခိုင်အမာဆန့်ကျင်သွားမယ်ဆိုတာပြသဖို့ရဲတွေနဲ့ထိတ်တဲရင်ဆိုင်ဖို့လည်းဆန္ဒပြသူတွေကိုမနေ့ကတိုက်ကွန်းတွန်းခဲ့ပါတယ်။ပါကစ္စတန်စစ်ဖက်ခေါင်းဆောင်တွေကတော့မနေ့ကအစည်းအဝေးကျင်းပခဲ့ပြီးအစိုးရအနေနဲ့လက်ရှိရှေ့မတိုးနောက်မဆုတ်အခြေအနေကိုငြင်းငြင်းချင်းချင်းပြီးဆောင်အောင်လုပ်တင်တယ်လို့ဆိုပါတယ်။တိုင်းပြည်အခြေအနေဒီတဲ့မတိမငြိမ်ဆိုးဝါးလာရင်တော့စစ်တပ်ကိုအသုံးပြုမယ်လို့ပါကစ္စတန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးရဟီလ်ရှရစ်ကတတိပေးခဲ့ပါတယ်။